ဒီတစ်ပတ်မှာတော့အတိသာရုံးကြောင်းကိုပဲပြောချင်ပါသေးခုကျောင်းသားတွေရေးနေကြတဲ့မြန်မာသတိသာကုန်းတွေဟာသူများသားတွေကိုထုံနှုတ်ကိုကားတာတောင်းရင်ဂုံထူးရတဲ့အကြောင်းအဲ့ဒီလိုရေးနေကိုကျွန်တော်သဘောမတွေ့ကြောင်းတကယ်ချင်းတွေနဲ့စကားဝိုင်းမှာဆွေးနွေးခဲ့ကြပါတယ်ဒီလိုသတိသာကုန်းတွေကိုမကြိုက်ရင်ဘယ်လိုဟာတွေကြိုက်တယ်လဲလို့သူတို့ကမေးကြပါတယ်အထူးသဖြင့်တော့ဂုံထူးသိမ့်နိုင်လို့ကိုရင်ခန့်ခေါ်ကြပြကြတင်မိုးတို့နဲ့မိကြပြောကြတာပါကျွန်တော်ကဘယ်လိုသကပြေမျိုးကိုကြိုက်တယ်လို့ဖိနစ်ကြမပြောရလို့သတင်းစာခုံးကြီးစလို့ရေးတာလို့ပြောခဲ့ပါတယ်တကယ်တော့သတိစာကုန်းဆိုတာတောင်းသားတို့ရဲ့ကိုယ်ပိုင်အရေးအသားစွမ်းကြီးကိုပြရမှာပါဝကြတိဆောက်ပုံတာပိုက်ခွဲပုံစကလုံးသုံးပုံစသဖြင့်သူ့ကိုယ်ပိုင်ရေးဟန်ကိုကြည့်ရမှာပါအဲ့ဒါကမြန်မာသတိစာကုန်းအရေးသားကိုပြောတာပါနောက်အကြောင်းအရာပိုင်းကိုကြည့်မယ်ဆိုရင်သူဘယ်လိုမြင်လဲသူဘယ်လိုကြားတယ်သူဘယ်လိုတွေးခေါ်ထင်မြင်လဲဆိုတာအကဲဖြတ်ရမှာပါကျွန်တော်လည်းခြေလမ်းသံမီဝဲအဖြစ်လွားတွေကိုဆစ်လာတာပါသူများနဲ့မြည်ပြီးလောက်လာတာဆိုတော့တောင်းသားရဲ့ကိုယ်ပိုင်အတွေးအမြင်ကိုဥစားမပေးနိုင်ခဲ့ပါဘူးဝင်းနေစရာပါကျွန်တော်ကအလေတန်းတို့နဝမရန်းတို့မှာကျွန်ုပ်ဘဝအကြောင်းလို့ခေါင်းစဉ်ပေးလိုက်တော့တချို့ကပါကြီးရမလဲတဲ့အပေါက်ပိုင်ဆဲလို့ပြောရင်မြန်မြန်သဘောပေါက်ပါတယ်ဒါပေမဲ့သူတို့ကြက်မှတ်ထားတာကိုကြမ်းစင်စားပြီးရေးပါတယ်ကျွန်တော်ကိုမိညာမျိုးတွေအဖဥဖို့မန်းအမိတော်များတို့ကမွေးပါလိလို့ကြက်ဖို့ရင်ဒီတိုင်းပဲအားလုံးရေးကြတာပါဒါကြောင့်တရံလုံးဟာဒီဖေဒီမီကမွေးကြတဲ့မောင်နှမတွေလားလို့ပြန်မိရပါတယ်ဥဖို့မန်ကကြောင်းဆရာဆိုရင်အားလုံးသူတို့ကကြောင်းဆရာလို့ပဲရေးကြပါတယ်တို့တို့ရင်လို့ရေးခပ်ပြန်တော့လေပဒနာတစ်မျိုးတက်ပြန်မယ်ဆရာကျွန်တော်တို့ကတိုးရောင်မှမွေးတာမှမဟုတ်တာမြို့မှမွေးတာမြို့အကြောင်းကြီးရေးတတ်တာပဲတဲ့ဒါကြောင့်သူတို့ကတိကတ္တမပြောနိုင်အောင်တို့တို့ရာသုံးမဟုတ်နှင်းရောက်ဖူးသောကြီးရွာတရာလို့မေးရပြန်ပါတယ်ဒါနဲ့ပဒနာပါပဲဆရာကျွန်တော်ဘယ်ရောမရောက်ဖူးပါဘူးတဲ့ဒါနဲ့ဇာတိချက်တွေမွေးရမြေလို့မေးရပြမှာလေဒါဆိုရင်လေပြဿနာပြီးပြီမထင်လိုက်ပါနဲ့ဆရာကျွန်တော်မွေးပြီချင်းအဲ့ဒီရွာကပြောင်းလာတော့ကျွန်တော်ကဘာမှမသိတော့ဘူးတဲ့ဒီလိုဆိုရင်မဖြစ်နဲ့တော့လို့ပြောပြီးတော့မှဆရာတက်ကအလိုမဖြစ်အောင်အေးကွယ်နောက်တစ်ခါကျတော့ဖြေနိုင်အောင်မိဘတွေကိုမေးထားလို့ပြောရရပါတယ်ဆရာကျွန်တော်မိဘနှစ်ပါးဆုံးပြီးကွယ်လွန်ပြီတဲ့အေးတေဝလိုက်မေးလို့ဆိုလိုက်ပါတယ်ဒီတော့မှအနာပြီကောင်းသားတွေအားလုံးကိုပြောရတယ်မင်းတို့ကိုတရားသူကြီးကအမှုစစ်နေတာမဟုတ်ဘူးအတိအကျရေးစရာမလိုဘူးစိတ်ကူးကောင်းမှုပဲဥပမာကျွန်တော်တို့မျိုးမှာရုပ်ရှင်တရုံရှိတယ်ဆိုရင်နှယုံရှိတယ်လို့ရေးတော့ရေးွက်ပုံများသွားတာပေါ့တရုံကဗမာယုံတရုံကလူမျိုးကြားပိုင်းနဲ့အဲယုံဗမာယုံကဗမာကားတွေတင်တယ်ဟိုယုံကနိုင်ငံခြားကားတွေတင်တယ်ပမာယုံကိုအပိတ်ကြည့်မိမယ်ပမာယုံကညစ်ပတ်တဲ့ဆောက်ဆင်းလေရေးနိုင်တယ်ဈေးလေ20တန်းစီကိုပါတာဖွင့်ကြလိုက်ပေါ့ဆရာကတောင်းသားရဲ့မြင်တတ်တွေ့တတ်ရေးတတ်ပုံကိုသိချင်တာပါမြန်မာသားစာရှိစာကုန်းတင်ရတာမလွယ်ပါဘူးချက်ခိုင်းမှုဆိုရင်တော့လွယ်တာပေါ့ဒါကြောင့်စက်စာတန်တရားလဲနေတော့တာပါပဲကျွန်တော်မောင်စွမ်းကြီးပါခင်ဗျာ